ပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့လွတ်တော်မှာပြင်ဆင်မှုအကျိုးပန်းနေတဲ့ငင်းစုစီဥပဒေအတွက်ကြောင့်အကျိုးအပြစ်ဘာတွေရှိလာမလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်လွတ်တော်ထဲမှာရောလွတ်တော်ပြင်ပမှာပါကန့်ကွက်မှုတွေရှိရကြမှာပဲငင်းညာစွာစုဝေးခြင်းနဲ့စီတန်းလက်လက်ရင်းဆိုင်ရာဥပဒေပြင်ဆင်ချက်ကိုအမျိုးသားလွတ်တော်ကဒီတစ်ပတ်ထဲမှာပဲအတည်ပြုလိုက်ပါတယ်ဆန္ဒပြတဲ့နေရာမှာကုန်ကြစည်းနဲ့ကြားခံမဲ့သူရဲ့အချက်လက်ကိုတင်ပြဖို့ဆန္ဒပြဖို့ဖြားအောင်သွေးဆောင်နေဆိုရင်ထောင်နဲ့နှစ်ထိပြည်ပြည်ကိုစတဲ့ပြဋ္ဌာန်းချက်အတိတ်ချုပ်ထပ်မံပြည့်စွတ်ထားတဲ့ပြင်ဆင်ချက်ကြောင့်ဒီမိုကရေစီလွတ်လပ်ခွင့်နေပေါ်မှာကန့်သတ်မှုတွေဖြစ်လာမှာကိုလည်းစိုးရိမ်မှုရှိနေကြပါတယ်ဆိုတော့ကျွန်တော်တို့ဒီပင်တိုင်းဆွေးနွေးပေးမဲ့ပုံကိုယ်တွေလည်းလေလိုင်းပေါ်မှာရောက်နေပါပြီဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေသန်းနောက်လူခွင့်ပညာပေးလုပ်ငန်းတွေလုပ်နေတဲ့ညီမချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းတို့လည်းလေလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစတင်ပါတယ်အရင်ဆုံးကတော့ဒီပင်တိုင်းဆွေးနွေးမဲ့ပုံကိုယ်နှစ်ဦးရဲ့ရေဝီယာတုံးသက်ချက်တချို့ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဆိုတော့အခုဒီပြင်ဆင်ချက်မှာတော့ဒီဆန္ဒပြပွဲတွေမှာပူအောင်ပါဝင်အောင်မတမာတဲ့နည်းနဲ့သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်အောင်အများပြည်သူအနေနဲ့ကိုကျင်တရားနဲ့အညီဆန္ဒထုတ်ဖော်နိုင်အောင်ရည်ရွယ်လို့ဆိုပေမဲ့လည်းလက်တွေမှာဒါအကျိုးနဲ့အဖြစ်ကဘယ်အများပုံများနိုင်မလဲဆရာဦးပေသာတုံးသက်ချက်အရင်ကြားချင်ပါတယ်ခင်ဗျာ
ဒီကိစ္စနဲ့ပေါ့နော်ကျွန်တော်ပထမဆုံးညီမပြောပြီးပြောတော့လာတော့ဒါကကျွန်တော်ဒီဖွဲ့စည်းပုံကဥပဒေပုံမှန်၅ဒုံလေးပုံမှန်ကွဲခောက်ခွေရနေပြီးတော့မြစ်ကြခံလာတဲ့ဥပဒေဖြစ်ပါတယ်။ဒီဥပဒေကိုဟိုကျွန်တော်ဒီကံကျိုးဆိုတဲ့ထက်မှာ2017ခုကျွန်တော်တို့တော့ဥပဒေအမှတ်15နဲ့ဆက်တင်ပြီးတော့ပြဋ္ဌာန်းပေးခဲ့ပါတယ်။အဲဒီနောက်ပိုင်းမှာအရင်ကလိုဆန္ဒပြတာတွေကိုကြောက်စရာမလိုတော့ဘဲနဲ့လူလက်လာဆန္ဒပေါ်ထုတ်လာနိုင်တာနိုင်ငံနဲ့တဝန်တွေ့ရမှာဖြစ်ပါတယ်။သူလို့ရှိတာပေါ့လေနာမည်ကြီးတဲ့ညီစုစီပုံမှန်ဆက်ချူလူအမိမရပဲဆန္ဒထုတ်ဖို့ရင်းတောင်းတာတနည်းဝိရ3000ဆက်ခံရမယ်ဆိုပြီးတော့အဲ့ဒါတွေနဲ့လည်းပဲဒီတို့ကိုဒုက္ခရောက်ခဲ့ကြပါတယ်။အဲအစိုးရလက်ထက်မှာပဲ2014ခုပြောင်းလို့တော့အမှ16ပြတ်ထားပြီးတော့ခွင့်ပြုမင်းဆိုတဲ့စကားကိုခွင့်ပြုချက်လို့ပြင်ဆင်ခဲ့ပါတယ်။ပုံမှန်9မှာမြင့်ပေခြင်းဆိုတဲ့အပိတ်ကိုဖြုတ်ပြီးတော့ခွင့်ပြုချက်ထုတ်ပေးရမယ်လို့ပြင်ဆင်ခဲ့တယ်။ဆိုလိုတာကတော့ခွင့်ပြုမင်းကိုတောင်းစရာတောင်မလိုဘူးဆန္ဒပေါ်ထုတ်မှာကိုအကြောင်းကြားတယ်ဆိုရင်အာဏာပိုင်တွေကမြင့်ပယ်လို့မရဘူးခွင့်ပြုချက်ပေးကိုပေးရမယ်ဆိုတဲ့အပိတ်ကိုချစ်ပါတယ်။ထောင်နာတွေကိုလည်းချော့ပေါခဲ့ပါတယ်။အဲဒီရစွတ်တဲ့လက်ထက်ကိုရောက်လာတဲ့အခါမှာ96ခုပြောင်းလို့တော့ဥပဒေအမှတ်38နဲ့ဒီငင်းစုစီဥပဒေကိုအစ်စ်ပြန်ရွေးဆွဲခဲ့ပါတယ်။အဲဒီမှာလည်းကျွန်တော်အခန်း3ခေါင်းစီမှာခွင့်ပြုချက်ချက်ထားရမယ်ဆိုတဲ့အစားအပြီးပေးတင်ပြရမယ်လို့အစားထုတ်ခဲ့ပါတယ်။ငါရဲ့ဂျိုတီတင်ပြရမှာကို28နာရီဂျိုတီတင်ပြဖို့ဖြေလျှော့ပေးခဲ့ပါတယ်။ဆိုလိုတာကတော့ဒီအာနာ60ခုနှစ်အာနာသိမ်းပြီးခဲ့ကကျွန်တော်တို့ဆန္ဒပေါ်ထုတ်ပွားကိုပြင်းပြင်းထန်ထန်နှိပ်ကွပ်ခဲ့တဲ့အစိုးရများကဆန္ဒပြနိုင်တယ်ဆိုတော့အခွင့်အရေးဒီမိုကရေစီအစဉ်အလာတစ်ခုကိုတိဆောက်ပေးခဲ့တယ်ဆိုတာတာမညအပြောင်းလဲမဟုတ်ပါဘူး။နောက်ပိုင်းမှာရွေးကောက်ခွင့်နဲ့တက်လာတဲ့ပြည်ခံကျိုးအစိုးရတစ်ခုမဟုတ်ဘူး။နောက်ဒီအစဉ်အလာတစ်ခုကိုနောက်ပိုင်းမှာရေတော်ပေါ်နဲ့တက်လာတဲ့ဒီခံကျိုးအစိုးရအနေရအစိုးရတွတ်တော်များကလည်းဒီဆန္ဒပေါ်ထုတ်မှုတွေကိုအခက်အခဲမရှိအောင်ဥပဒေကိုဖြေလျှော့ပေးခဲ့ပါတယ်အားပေးခဲ့ပါတယ်ဒါကြောင့်ရင်းစုစီဥပဒေကပြည်သူတွေနဲ့ယင်မာလာပြီးအသားကျလာပြီးဥပဒေနဲ့အညီလောက်တကင်ကဖြစ်လာပြီးလို့ဖြစ်လာလို့ဆန္ဒပေါ်ထုတ်မှုတွေလည်းဘာမှပြဿနာမရှိပဲငင်းငင်းချမ်းချမ်းပြီးစီးသွားတာကြပါတယ်အရေးယူအပြစ်ပေးတာတွေလည်းညှော့နေလာပါတယ်ပြည်သူတွေကလည်းဆန္ဒပေါ်ထုတ်မှုတွေရဲ့အတင်နဲ့အမှားအမှန်ကိုခွဲခြားစိတ်ကြတည်မြင်လာနိုင်ပြီးတော့အရေးရှိနေပိုင်ဆိုင်လာကြပြီးဖြစ်လို့ဒါတကယ်တော့ကောင်းတာလက္ခဏာတွေဖြစ်ပါတယ်အပြင်ကူးပြောင်းတာဒီမိုဗီရှင်နိုင်ငံမှာပထမဒီလိုပဲအိုးနင်းခွင်းကကြိုးကောက်ွယ်မမှန်ရတာနေပြီးတော့အခြေဖြစ်တည်ငြိမ်ရေးကြလာတာဖြစ်ပါတယ်ဒီလိုအခြေအနေကောင်းတွေကိုရောက်ပြီးမှအခုလိုညှဉ်းဆဲဥပဒေကိုတင်းကြပ်ဖို့စ조사လာရှင်ဟာဆန္ဒထုတ်ဖို့မဲ့လူတွေကိုစိုးရိမ်စိတ်တွေပေါ်လာအောင်မလို့ရင်မလို့တလို့အကြောင်းပြပြီးတော့ထောင်ထဲကိုဆွဲသွင်းနိုင်အောင်လုပ်တယ်လို့ပြည်သူတွေကခံစားလာရပြီဆိုရင်တော့ဒီမိုကရေစီကနောက်ပြန်အကျိုးတက်ရောက်သွားနိုင်တယ်လို့မြင်ပါတယ်ဒီဥတွေရဲ့ဆိုးကျိုးတွေကနောက်ပိုင်းမှာကျွန်တော်တို့ပြည်သူတွေအများကြီးခံစားလာရမလို့မြင်ပါတယ်ကြာနော
်ဟုတ်ကဲ့ဆရာဦးဖေသန်ကျေးဇူးပါဆိုတော့ကိုပြောမယ်ဆိုလို့ရှိရင်တော့တဖြည်းဖြည်းလျှော့လာတဲ့ဥပဒေကအခုမှဟိုတစ်ခေါက်ပြန်တင်းတော့နောက်ပြန်ဆွဲတယ်ဆိုတော့သဘောမျိုးဖြစ်နေပါတယ်ဆိုတော့ကိုအောင်မျိုးမင်းရဲ့သဘောထားရောခင်ဗျာအခုဒီအခုပြင်ဖို့ကြိုးစားနေတဲ့ကိစ္စလက်တွေမှာအကျိုးနဲ့အပြည့်ဘယ်ဘက်ကပုံများမယ်လို့ယူဆလဲ
ကျွန်တော်ညီညာစွာစီဝေးခြင်းနဲ့ညီညာစွာစီတန်းနေတဲ့ကျေကိုဖွဲ့စည်းဖို့အခြေခံဥပဒေမာတွေကလည်းအတိလင်းဖော်ပြထားပါတယ်။ဒီအားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အရင်ဥပဒေတွေကကျွန်တော်တို့ကတကယ့်ကိုအခြေခံလွတ်လပ်မှုနဲ့အခြေခံလူခွင့်ရကြကြဖန်တီးပေးပါဒါတွေကိုလှုပ်ဆောင်ပေးပါလို့အစဉ်ဆက်တောင်းဆိုပါတယ်။အမှန်ဆိုရင်ကျွန်တော်တို့ရင်တော့ခွင့်ပြုချက်တို့ခွင့်ပြုမိန့်တို့ဒါတွေကကျွန်တော်တို့ယူစရာမလိုဘူးလို့တောင်ကျွန်တော်တို့ပြောပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်တော့အတိသေးယုံနဲ့ကျွန်တော်တို့လိုအပ်တဲ့ကျေးဌာနတွေတာဝန်ရှိတဲ့သူတွေကထုတ်ပေးပြီးတော့ညီညာတော်စီတန်းလက်လက်သူတွေရဲ့အခွင့်အရေးကိုမထိခိုက်အောင်သူတို့ပေါ်မှာအန္တရာယ်မရှိအောင်ကာကွယ်ပေးတဲ့ပုံစံမျိုးပဲဖြစ်ဖို့အတွက်ကျွန်တော်လှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကတော့ ခုနလိုမျိုးကျွန်တော်တို့ဘာတွေတွေ့ရလဲဆိုလို့ရှိရင်ပူဇော်စိတ်တွေတင်ရမယ်လို့နောက်တစ်ခါမှဒီလိုမျိုးလှုပ်ဆောင်တဲ့နေရာမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရွာအေဂျင့်တာယာရေးသို့မဟုတ်ပြည်သူတွေရဲ့ကိုယ်ကျင့်တရားအကျိုးကပြဋ္ဌာန်းထားတဲ့ဥပဒေများနဲ့မဆန့်ကျင်ရင်းဆိုတဲ့စကားလုံးမျိုးကြီးထက်ထည့်ခြင်းကကျွန်တော်သိပြီးတော့အလားအလာမကောင်းပါဘူးခင်ဗျ။တစ်ဖက်မှာလည်းကျွန်တော်တို့ကဒီအစိုးရရဲ့အချက်အသေးလေးကိုကျွန်တော်တို့သဘောပေါက်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုမျိုးအခုနောက်ပိုင်းမှာဒီလိုမျိုးစုဝေးလက်လေစီတန်းလက်လေပြီးတော့လှုပ်ဆောင်နေတဲ့အချိန်မှာနောက်ကိုရနေပြီးထုတ်မြောက်ပွင့်မှုကြီးရှိတယ်။နောက်ကတချို့လူတွေကငွေကြီးပေးပြီးတော့ဒါနဲ့ပတ်သက်ပြီးတော့အရေးဟိုစေခိုင်းတဲ့ကိစ္စတွေရှိတယ်။မလိုလားအပ်တဲ့အစိုးရပေါ်မှာအချက်ကိုက်မှုတွေနောက်တစ်ခါပေးချက်နဲ့ချက်ဖြစ်အောင်လုပ်ဆောင်နေဆိုစိုးရိမ်ချက်ကြီးကြောင့်ဒီလိုပေါ်လာတယ်ဆိုတာကိုကျွန်တော်တို့ခံမှန်းမိပါတယ်။ဒါပေမဲ့ပြဿနာကပါလဲဆိုလို့ရှိရင်ကျွန်တော်တို့လက်လက်ဆိုစီတန်းလက်လက်စုဝေးခွင့်ကနိုင်ငံသားတိုင်းရဲ့အခြေခံအခွင့်အရေးဖြစ်တယ်။ခုနလိုမျိုးလူတစုလုံးမဟုတ်အဖွဲ့တစ်ဖွဲ့ရဲ့လုပ်ဆောင်မှုကိုကြောက်လန့်ပြီးတော့နိုင်ငံသားအားလုံးရဲ့အခြေခံအခွင့်အရေးတစ်ခုကိုထိပါတာပိတ်ပင်တာနောက်ရှစ်ဖြစ်စီတဲ့အမိန့်မျိုးတော့မဖြစ်စင်ပါဘူး။ဒါမျိုးဖြစ်သွားပြီဆိုရင်ကျွန်တော်နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုထိခိုက်တာတွေမကဘဲနဲ့ဒီမိုကရေစီလမ်းကြောင်းနဲ့လူ့အခွင့်အရေးကိုသွားနေပါပြီဆိုပြီးကဘာကနေစောင့်ကြည့်နေတဲ့နေရာမျိုးမှာဒါတွေကဖောက်ပြစရာတွေပုံမူပြီးတော့ဝေဖန်ထောက်ရှုစရာတွေဖြစ်လာတယ်။ကြည်သူလူထုကိုယ်တိုင်ကလည်းငါတို့တင်ထားတဲ့အစိုးရကိုယ်တိုင်ကငါတို့ရဲ့အခြေခံအခွင့်အရေးတွေကိုပြန်လဲပြီးတော့ထိခိုက်အောင်လှုပ်ဆောင်နေပါလားဆိုတော့အတွင်းမျိုးဝင်သွားရင်ရှေ့ဆက်သွားပြီးတော့တည်သူနဲ့အစိုးရကြားမှာအယုံကြည်ကင်းမဲ့မှုတွေဖြစ်လာမယ်။တစ်ခုနဲ့တစ်ခုအပြန်အလှန်ပုတ်တိုက်မှုတွေဖြစ်သွားနိုင်တာဒါကအကျိုးဆက်တွေအများကြီးဖြစ်လာနိုင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကောမြေမြေကျေးဇူးပါဆိုတော့ဒီအခုဥပဒေပြင်ဆင်ချက်ကတော့ဒီအမျိုးသားလွတ်တော်ကအတည်ပြုလိုက်တဲ့အတွက်အခုတော့ပြည်သူလွတ်တော်ထဲမှာရောက်နေပါပြီဆိုတော့ပြည်သူလွတ်တော်ထဲမှာလည်းအခြေတင်ပြောဆံနေကျွန်တော်တို့ကြားနေရပါတယ်အခုဒီဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဒီလွတ်တော်ထဲမှာလူများစုဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကသဘောထားကိုသိနိုင်မှုလဲကျွန်တော်တို့ဒီပြည်သူလွတ်တော်ဥပဒေကြမ်းကော်မတီဦးနေမျိုးထွန်းကိုကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဖိတ်ခေါ်ပါတယ်ဒါမှလည်းသူကအချိန်ခက်ခဲကြောင်တိုက်ရိုက်ဆွေးနွေးမှုဖြစ်နိုင်လို့ဆိုပြီးတော့ဟိုအစီအစဉ်မတိုင်ခင်မှာပဲကျွန်တော်ကြိုပြီးမေးထားတာတချို့ရှိပါတယ်ခင်ဗျ
အဲဒီကကျွန်တော်မျိုးသားလွတ်တော်မှာဆိုရင်ဒါကိုယ်တည်းတရားဒေါက်တာမင်းမြတ်နဲ့ဆိုရတယ်ပြီးတော့ကျွန်တော်တို့သင်တယ်ပေါ့နော်ကျွန်တော်တို့ကတော့ဒီပုံမှာဒီစစ်တင်နဲ့ဒီပြုပေးလိုက်တယ်ပေါ့နော်ဒီပြုပြီးတော့ကျွန်တော်တို့ရည်ရောက်လာတော့ကျွန်တော်တို့ကမင်းရတင်တယ်ဆိုတာကြာကျွန်တော်တို့ဟိုအစီအစဉ်သာတင်တာပါဗျလွတ်တော်မှာပေါ့နော်ကျွန်တော်တို့ဟိုဒီတိုင်းကိုမျိုးသားလွတ်တော်တိုင်းနဲ့မဟုတ်ဘူးနော်ကျွန်တော်တို့ပြည်ပြောင်းလဲထားတာတည်းရှိပါတယ်ဟိုဒီနေရာမှာပေါ့ဗျာသူတို့ကကျွန်တော်တို့သဘောထားဟိုကျွန်တော်တို့အစီအစဉ်သာထဲမှာလည်းကျွန်တော်တို့ဒီအချက်တွေပါပါတယ်ဗျပါတယ်ဆိုတာကဟိုဘာပဲဖြစ်ပြောအခုလက်ရှိကပေါ်စီဟိုအခြေခံဥပဒေပုံမှာ354မှာရှိတယ်ပေါ့နော်ကျွန်တော်တို့က354နဲ့ကန့်ညီအောင်တစ်ချက်ပေါ့ဗျာကန့်ညီအောင်ပြင်လိုက်တဲ့တစ်ချက်ရယ်အဲနောက်တစ်ခုကလည်းအခုကဖြစ်နေတဲ့အဲသနာပြမှုအများစုပါလေပေါ့နော်ကျွန်တော်တို့ဒါနှစ်ပတ်ဟိုသိရှိရတာတော့ဒီကသူတွေလည်းလည်းသိတာတွေရှိပါတယ်ဟိုနောက်ကိုရရပြီးတော့ကျွန်တော်တို့ဟိုနိုင်ငံရေးစုပေါ့ပေါ့နော်ဟိုဝေးကြီးစီစီကနအုံးချပြီးတော့ပေါ်ရတဲ့ပြဿနာတွေရှိပါတယ်ဗျာကျွန်တော်တို့ပြင်တဲ့အပိုင်းလေးကတော့ဟိုပြောရအောင်အဲ့လောက်ပါပဲအဲသူကြီးကတော့ကျန်တာကတော့ကျွန်တော်တို့ကဒီအဲဒီကျွန်တော်တို့ကပြတ်သားတဲ့အနေမှာကျွန်တော်တို့အကုန်လုံးကိုလည်းပြင်တာမဟုတ်လေလက်ရှိလူဥပဒေတိုင်းပဲကျွန်တော်တို့ဆောင်ရွက်လို့ရပါတော့ဗျာ
โอเคဟိုတခုရှိတာဆရာရဲ့ဒီဥပဒေကရှိအောင်မရှိသင့်ဘူးဆိုပြီးတချို့ကပြင်ဖို့တော့တိုက်တွန်းနေတဲ့ဥပဒေကိုအခုကပိုတင်းကျတဲ့တဲ့သဘောမျိုးဖြစ်သွားတော့လူတွေကဒါကိုသဘောမကျကြဘူးနောက်တစ်ခုကလည်းအခုကျွန်တော်တို့ဒီဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့ကြော်ညာလိုက်တော့မှတ်ချက်ပေးကြတဲ့လူတွေရှိပါတယ်ဒါဒီ NLD အစိုးရလက်ထက်ကျမှဟိုဒီလိုတင်းကျတဲ့ဥပဒေဖြစ်လာတာဘာဖြစ်လို့လဲဆိုပြီးတော့ဆိုတော့အခုဒီဥပဒေကိုအခုလိုပြင်ဆင်လိုက်ခြင်းအပြင်ဒီ NLD အစိုးရရဲ့ပုံရိပ်ကိုတော့ထိခိုက်မလာနိုင်ဘူးလားဆရာဒါတွေရောဆရာတို့တက်မစင်စားကြဘူးလား
အဲကျွန်တော်တို့စဉ်းစားပါတယ်စဉ်းစားရဲဆိုတော့ကျွန်တော်တို့ပါတီဘိုင်းနေနဲ့ပုံစံလေးဘိုင်းတော့အခုကတော့ကျွန်တော်တို့ကလေအစီအစဉ်ကတင်တဲ့အပိုင်းကတော့ကျွန်တော်တို့ဥပဒေကြမ်းနေနဲ့ပေါ့တင်တာပေါ့နော်ပုံစံရီကလည်းပြန်လဲဆွေးနွေးပြီးတော့ပြည်ရင်တောင်းလဲလာတဲ့ပုံစံမျိုးလေးစီကောင်းစီနေတာပေါ့ဗျာဒါပုံစံရီရဲ့အခွင့်အရေးတွေရှိပါတယ်နော်ဒါပဲကိုယ်ဆက်ပြတဲ့နေရာပုံစံရီရဲ့အယူဆတွေကလည်းဒါမရှိသေးနဲ့မရှိတင်ဘူးဆိုပြီးတော့လည်းကျွန်တော်တို့တက်လာမယ့်ပုံစံရီကလည်းရှိစီနေပါတယ်အဲ့တော့ဒီနေရာမှာကျွန်တော်ကပြောချင်တာကတော့ဟိုဒါလည်းကိုယ်လည်းဟိုသိပါတယ်တောက်ကြောင့်မီဒီယာလေးကျွန်တော်တို့မီဒီယာလည်းအဲ့ဒီမှာရပါကြတယ်အခုလိုလေရတဲ့ဒီရတဲ့ကွာဟိုသနာပြမှုဆိုတာလေအဲကျွန်တော်တို့ဟိုဒီ NLD နဲ့တောက်လျှောက်ပေါ့အဲ့ဒါဟိုဒါလုံလာတာပါသနာကြတဲ့ဒီဆက်ရက်ဒီဆိုတာလေအဲ့ခုဒီနေရာမှာကကျွန်တော်တို့ကလူတိုင်းကိုခွင့်ရေးဒီလေကျွန်တော်တို့ကမဟုတ်ပါဘူးမဆုံးဆုံးတဲ့နေရာမှာကျွန်တော်တို့အားလုံးပိတ်တင်ဖို့ဟိုသနာပြမှုဒီဥတွေကိုဒီမရှိအားလုံးအပြင်းအထန်မရှိတင်ဘူးဆိုတာကိုဟိုကျွန်တော်တို့ကဒီဆက်ပြီးတော့ပုံပုံချက်တဲ့ပုံစံမဟုတ်ပါဘူးအ ဒီကကျွန်တော်နိုင်ငံမှာကဒီနေ့နိုင်ငံကြီးရဲ့ဒီမိုကရေစီနဲ့မတူတဲ့စနစ်ကလေးတွေရှိပါတယ်ဗျ။အာရှိပါတယ်။အခုတော့ဟိုဒီပစ္စုံရီမှာပါဖြစ်တဲ့ပေါ်ဒီပြေကနေပြီးတော့ကျွန်တော်ကဒီမဖြစ်မဖြစ်ဒီစံနာပြတဲ့လူတွေလည်းဒီလူတွေပဲ။အဲနောက်ကွယ်တဲ့ခိုင်ထားတဲ့ဒီလူတွေပဲပေါ့နော်။အဲဆိုနိုင်ငံကြီးချင်းချင်းကအာကျွန်တော်တို့ကဒီအစိုးရဒီရဲ့ပုံမှာဘုံတော့တက်မှအချက်မှောက်ဆိုတဲ့ပုံစံမျိုးတွေရှိပါတယ်။အခုကတော့သူကသူဟိုပြောကကင်းကင်းနဲ့ကိုယ်ဆန္ဒထုတ်ဖို့တဲ့လူတယောက်ကတော့သူကတော့မြို့အများကြီးမျိုးစုံကြလို့ရပဲ။ကိုဒီဆန္ဒထုတ်ဖို့တဲ့လူတွေပေါ်မှာနောက်ကနေပြီးတော့ဝေးကြီးနဲ့လုံနေတဲ့စုဖွဲ့တွေတော့ကိုကြိုက်ချင်မှကြိုက်မှာပေါ့။ဆန္ဒပြတဲ့လူတွေကတော့ဒီတိုင်းပါပဲ။လွတ်လပ်ကြလို့ရပါတယ်။
Okay ဒါပေမဲ့အဲ့ဒါမှလည်းတချို့ကထောက်ပြကြတာရှိတာ။အဲ့လိုပေါ်နေနောက်ကနေဟိုလှုပ်ဆော်တဲ့လူတွေမတမာတဲ့နီးနဲ့ဆန္ဒပြဖို့ကြိုးစားတဲ့ကိစ္စတွေကိုဒါတွေကတားဆီးဖို့ရည်ရွယ်တဲ့ဆိုရင်လည်းပဲတခြားတီဆဲဥပဒေနဲ့ဒီကိစ္စမျိုးတွေကိုကင်တွယ်လို့ရတယ်ဆိုပြီးထောက်ပြရတယ်လည်းရှိတယ်။ဆိုတော့အဲ့လိုတခြားတီဆဲဥပဒေနဲ့ရောဟိုကင်တွယ်လို့မဖြစ်နိုင်ဘူးလား။
အချာတီဇဲဥရောဟုတ်ကဲ့ဟိုအချာတီဇဲဥရနဲ့ကင်တွယ်လို့မဖြစ်နိုင်ဘူးလားဆိုတာကတော့ကျွန်တော်တို့ကဒီဆန္ဒပြမှုနဲ့ဆက်နွယ်ပြီးတောက်ပန်းတဲ့ပြဿနာကတော့ကျွန်တော်တီဇဲဥရကစိတ်တိကျတိတိပပမရှိတာပါဘူးဗျာ။ဆန္ဒပြမှုကိုထောက်ပံ့တဲ့လူတွေကိုကျွန်တော်တို့ကအေးအေးဆောင်ရွက်ဖို့ဆိုတာကတော့လေ။နောက်တစ်ခုကလည်းကျွန်တော်ပြင်နေဆိုတဲ့နေရာမှာလည်းခုနပြောသလိုပေါ့ဗျာ။အခုကျွန်တော်က27ပြည်လုံး MPU ငင်းငယ်ဆောင်ရွက်တဲ့မြို့သားညီနိုင်ငံစီသွားနေတယ်။အခုပြဿနာငင်းငယ်နဲ့လည်းချိန်ပြတဲ့ကျွန်တော်ကလူဒီမြို့သားဒီမျိုးဒီပွဲချုပ်ပါတီနဲ့ပွဲချုပ်ပါတီနေလဲကတော့အများအားဖွင့်ရဖို့ကျွန်တော်တို့စိတ်ချပြီးသွားတာပါဗျာ။ဟိုဒါကတော့တချိန်မဖြစ်တဲ့မဖြစ်တဲ့တိုင်းမရှိတဲ့အချိန်မှာတော့ကျွန်တော်တို့ကမရှိဘူးကျွန်တော်တို့ဆောင်ရမှာကျွန်တော်နူးနေတဲ့ကာလာလေးတွေမှာတော့ဒီလိုမျိုးလေးသမင်းတိတ်နဲ့ပုံစံမျိုးတော့ကျွန်တော်တို့ကတော့ကျွန်တော်ကိုယ်တည်းကျွန်တော်တယောက်မြင်ပါဗျာဟိုကျွန်တော်တို့ကကျွန်တော်နေနေတော့ရှိတဲ့လေဆိုတော့ကျွန်တော်ထင်ပါတယ်ပေါ့
ဟုတ်ကဲ့ဒါတော့ဒီဥပဒေပြင်ဆင်ရေးအာဏာရပါတီဘက်ကစဉ်းစားချက်တချို့ကိုသိနိုင်ဖို့ပြည်သူ့လွတ်တော်ဥပဒေရန်ကော်မတီကဥပဒေမျိုးထုံးကိုမေးထားတာဖြစ်ပါတယ်ဆိုတော့ဒီနေရာမှာဆရာဥပဒေသားကိုမေးချင်ပါတယ်ဟိုလက်ရှိတည်ဆဲဥပဒေနဲ့မလုံလောက်လို့ငင်းစုစီဥပဒေမှာပို့ပြီးတော့တိတိကျကျဖြစ်အောင်ပြင်ရတယ်လို့သူကဆိုပါတယ်ဆိုတော့မတမာတဲ့ရည်ရွယ်ချက်ရှိတဲ့သူတွေကိုဟန်တားဖို့ပဲဖြစ်ဖြစ်ဒီငင်းစုစီဥပဒေကိုဖြစ်ဆက်ပြင်ဆင်ဖို့ကလွယ်လို့တခြားဥပဒေတခြားနည်းလမ်းတွေမရှိတော့ဘူးလားဆရာ
အခုကကျွန်တော်တို့ကဒီပြင်ဆင်ချက်တွေကိုကြည့်လိုက်တဲ့အခါမှာနော်အဲဒီစာသားတွေကသိကြကြည်ရမှုမရှိဘဲနဲ့လိုရင်းလိုသလိုအတိတ်တွေဖွင့်ဆိုနိုင်တယ်ကိုမလိုရင်းထောင်ထဲကိုဆွဲသွင်းနိုင်တယ်အဲလိုဟိုစာသားမျိုးတွေနဲ့အေးမရလုထားတာကြီးအများကြီးရှိရဲ့အဲနောက်တစ်ခုကချစ်ကန်းချက်တွေဆိုတာငကိုတွေကအာဒီမှာပုံမှန်လေးမှာလဲ6ချက်တောင်မှပြထားတယ်အဲအဲဒီချက်တွေကိုဒီတင်ပြတဲ့အခါမှာပါရမယ်ပေါ့နော်နောက်ပြီးတော့ဒီလိုအပ်ချက်နဲ့ဒေတာဆိုင်ရာလိုအပ်ချက်တွေကိုကြိုတင်ပြီးတော့နှိမ့်နိုင်ပြီးတော့ဆွေးနွေးဒါလည်းရှိသေးတယ်အဲဒီနောက်ပြီးတော့အဲ့အရာတွေကိုချိုးပေါက်လာမယ်ဆိုရင်လည်းပဲအဲဒီဆန္ဒထုတ်ဖို့မှုကိုအချိန်မရရဆိုင်ပြစ်နိုင်တဲ့အခွင့်အရေးတွေကိုလည်းအာဏာပိုင်ကြီးကိုပေးထားတယ်။ဒါဆန္ဒမဖော်ထုတ်ရသေးဘူးဆန္ဒဒီခွင့်ပြုချက်ရဖို့အကြောင်းကြားယူမှရှိသေးတယ်ဒီလိုကိစ္စတွေမဆန့်ကျင်ရင်ဆိုပြီးတော့စာသားတွေမှာပါလာစရာအကြောင်းကိုမရှိဘူးဒီလိုဖြစ်လာရင်လည်းပဲဥပဒေအချောဥတွေဒီစေဥတွေနဲ့အများကြီးအရေးကြီးလို့ရပါတယ်ဒီဥတွေကို၌ကကိုဟိုအချိန်မရမရရပ်တန့်ပြလို့ရတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့သူတို့ကဘာလို့စိုးရိမ်နေကြလဲဆိုတာကိုကျွန်တော်တို့စဉ်းစားလို့မရဘူးဒါနောက်ွယ်ကလက်မဲကြီးတွေလက်မဲကြီးတွေအဲအဲ့ဒါကတော့သူတို့ရဲ့အများအချင်းချီပဲဗျဒါဖြစ်လာတဲ့အစိုးရတွေကချင်းချီပဲဒါဟိုဘက်ကလည်းပြောနိုင်လို့ဒီဘက်ကလည်းပြောနိုင်တဲ့အခွင့်အရေးမျိုးပါအဲဒါကိုကျွန်တော်တို့ကဒီလိုဖြစ်ခဲ့ရင်လည်းပေါ့နော်ကျွန်တော်ဆန္ဒပေါ်တမှုဥတွေနဲ့အညီရင်းချတာလုပ်ရတာဖြစ်လို့ဟိုဘာမှဟိုနောက်ကွယ်လက်မကြီးဘာပဲလုပ်လို့ဒီဥပဒေအတိုင်းကြီးချမ်းသာဆန္ဒထုတ်ဖို့ရမှာဖြစ်လို့ဘာမှစိုးရိမ်စရာမလိုဘူးနောက်တစ်ချက်တင်ပြချင်တာကဒီအချက်တွေမပြည့်စုံဘူးဒါမှမဟုတ်လွင်မားနေတယ်ဆိုရင်ခွင့်ပြုချက်တင်တဲ့လူတွေခေါ်ပြီးတော့နှိမ့်နိုင်လို့ရတယ်နောက်ဆုံးခွင့်ပြုချက်မပြုနိုင်ဘူးဆိုရင်တောင်မှအစိတ်ပဲရှိအောင်မယ်အခုတော့လွတ်ပေးလိုက်တယ်ပေါ့ဗျာနော်ဒီအခွင့်အရေးဒီအချက်လက်တွေမပြည့်စုံဘူးလွင်မားနေတယ်ဆိုပြီးတော့ခွင့်ပြုပေးလိုက်တယ်အဲ့မှာဆန္ဒဖော်ထုတ်ပြီးဆန္ဒဖော်ထုတ်တဲ့အခါမှအဲ့ဒါတွေကိုပြန်ပြီးတော့တော့ဒါမယိုးသားတဖို့နဲ့မမမကန်ဖော်ပြပါတယ်ဆိုပြီးတော့ငွေထောင်တန်းတစ်နှစ်ငွေတန်းတစ်သိန်းချမှတ်နိုင်တယ်ဆိုပြီးတော့ဥပဒေမှာပြတ်ထားတာရှိရဲ့အဲဒါကြောင့်ကျွန်တော်တို့ပြောချင်တာကတော့ကျွန်တော်တို့ဒီဥပဒေနဲ့ကိုအချိန်မရအရေးကြီးလို့ရပါတယ်အဲဒီဥပဒေကိုဖြေလျှော့ရမယ့်အစားဒီလိုတင်းကြပ်ခြင်းအားဖြင့်အဲကျွန်တော်တို့ကဒီအခွင့်အရေးတွေကိုပြည်သူတွေဆုံးရှုံးသွားတယ်အဲဒီလိုဖြစ်အောင်လည်းပဲအဲဒီဥပဒေကိုတမင်ပြတ်ထားတယ်ဥပမာဆိုတော့ဗျာကျွန်တော်တို့ဒီဟာမှာဆန္ဒပေါ်ထုတ်တဲ့အခါမှာနောက်ကလူတွေ ငွေကြေးထောက်ပံ့တာတို့ပြည်စီထောက်ပံ့တာတို့အဲ့ဒါတွေကိုအရေးကြီးမှုလို့ပြောထားတယ်။ပြီးတော့အဲ့ဒီထဲမှာကျွန်တော်တို့ကတက်ကလူတွေနော်အလန်ချူတွေချစ်ချစ်ထက်ပေးလိုက်မယ်ဆိုရင်အဲ့ဆွဲပြီးတော့မင်းတို့ဘယ်လိုဘယ်သူကထောက်ပံ့လဲဘယ်လောက်ထောက်ပံ့လဲဆိုတော့အဲ့ဒါပြဿနာပဲပေါ့နော်တစ်ဖက်တစ်ဖက်အများကြီးကျွန်တော်တို့ဟိုအတိုက်ခိုက်လုပ်လို့ရတယ်အံပြေပြုတ်လို့ရတယ်အဲ့ဒါမျိုးမရေမရပဲနဲ့ပြဿနာပို့ပြီးတော့ဖြစ်လာနိုင်တယ်မို့လို့ကျွန်တော်တို့ဒီဥပဒေနဲ့ပတ်သက်လာရင်အဲဒီလိုအရင်အစိုးရတွေလိုအရင်အစိုးရတွေညီနေတဲ့အတိုင်းပဲအဲကျွန်တော် mindset ကိုဟိုမပြောင်းဘူးဆိုရင်တော့ဒါကျွန်တော်တို့အရင်ကပြောတယ်ပေါ့ဗျာပြောစကုံရှိတယ်လို့ပေါ့နော်တကားကိုဖွင့်ရင်လျောင်းလေတာဝင်လာနိုင်တယ်လို့ရှင်းရင်လည်းဝင်လာမှာပဲဆိုတယ်လို့ပေါ့နော်အစိုးရကိုကြိုတင်တွေးပြီးတော့ကောင်းတာတွေကိုကျွန်တော်လက်လက်ဆုံးရှုံးပါမယ်ဆိုရင်ဒါကတော့1-1ပဲပဲလို့ကျွန်တော်မြင်ပါတယ်ဗျာနော
်ဟုတ်ကဲ့ဆရာဦးပေးတဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်တို့လည်းအလှည့်ပေးကြပါတယ်အရင်ဆုံးတူကတော့မြန်မာနိုင်ငံဦးစိုးဝေပါဦးစိုးဝေရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့စပွဲမှာစပွဲမှာတဲ့နောက်ပွဲမှာလူတွေအုံနေလို့ဒီဥပဒေကိုပြဋ္ဌာန်းတူးချက်ပြင်ဆင်မှုဖြစ်လာတယ်လို့ကျွန်တော်နားလေတယ်။ဒါလည်းဆိုတော့ရွက်နေတဲ့မျိုးစုတကောင်ကြောင့်ယူဝတူဝမီးအောင်ကြာကြာနေတာကိုကျွန်တော်ပြောမယ်ဗျာ။ဒီဆန္ဒပြခြင်းဆိုတာငြင်းချမ်းသောဆန္ဒပြခြင်းဆိုတာကအပေဥပဒေအရခွင့်ပြုပြီးဖြစ်စေခွင့်ပြုပြီးဖြစ်စေပေါ့နော်။လူသားတိုင်းလူသားတိုင်းရဲ့မွေးရပါအခွင့်အရေးဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်။ดาวแล้วโห1978อี้တော်ဘုံကြီးကထင်ရှားခဲ့ပြီဖြစ်လို့အထူးရှင်းပြရမှာမဟုတ်ဘူးเนาะတိုးတော်ဒီစန္ဒပြခြင်းဆိုတာမှာပေါ့စေရမန်ကစေရမန်ကမို့ညင်းကြီးကြီးစေရမန်မှန်လို့ရှိရင်လွတ်ရလဲမှန်မှမဟုတ်တဲ့အတွက်ကျွန်တော်တို့ကောင်းကျိုးရလက်ဖြစ်မှာမဟုတ်ဘဲねဆိုးကျိုးတွေသာဖြစ်လာနေတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ဟိုဓာတ်ကတစ်ခုလေးကျွန်တော်ပြောချင်ပါတယ်ဟိုလွန်ခဲ့တဲ့2000လောက်ကပေါ့ကျွန်တော်ကျေးဇူးဆင်နေလားဒီခရစ်တော်မလိုမုန်းတာရှိတဲ့ပုဂ္ဂိုလ်တွေက prophet ဆိုတဲ့ပုဂ္ဂိုလ်တွေကအင်္ဂါပိုင်းလေးကိုဒီခရစ်တော်အရေးကြီးဖို့တရားစွဲတယ်ပေါ့ဗျာအဲ့ဒါမှာတရားယုံမှာအဲ့ prophet တရားပဲတရားသစ်နေတဲ့အခါမှာတရားသူကြီးကဘာမှအပြစ်ချလို့မရတဲ့ခရစ်တော်ကိုစွန့်အပ်ဆဲတဲ့အချိန်မှာအဲဘာလဲဆိုလို့ရှိရင်တုံးတဲ့အမတန်ယိုးသားတဲ့သူယိုးတဲ့တုံးတဲ့အတဲ့သူတွေကိုတစ်ဖက်နဲ့စီရင်ထားတာဟုတ် prophet တရားတရားယုံမှာဝိုင်းဝန်းပြီးတော့ခရစ်တော်ကိုတတ်ပြစ်ဖို့တောင်းဆိုတော့ဘာမှအပြစ်မရှိတဲ့ခရစ်တော်ကလောကတိုင်းမှာအသက်ဆုံးသွားတာလေ
။ဟုတ်ကဲ့ဆိုတော့ဥဆိုးကြီးကျွန်တော် channel လေးလှည့်ပေးခြင်းပါတယ်ဥဆိုးကြီးဟိုကျော်ဆွေးဝေးဆွေးနွေးပြတာကျေးဇူးပါကျွန်တော်နောက်တူကတော့ဒီမော်လိုက်ကဦးချအောင်ပါခင်ဗျာဦးချအောင်သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီနေ့ဒီဥဒီနဲ့ပတ်သက်လို့ကျွန်တော်အနေနဲ့ဆွေးနွေးရရင်ကတော့ဒီလူကြီးရဲ့ဌာနထုတ်ဖော်မှုကိုလည်းလည်းတကယ်မဖြစ်မအောင်ဒီစင်တာစစ်ထားတယ်လို့မြင်ပါတယ်ဟုတ်ကဲ့ကြောင့်မို့ဒီဥဒီပို့မအောင်ပြင်ဆင်လာတော့ကောင်းတူပြီးမို့ပြေဖြစ်ပါတယ်တော့ဖြစ်နေလေကျွန်တော်အမြင်ရတော့မြင်ပါတယ်ခင်ဗျာဒီလည်းမနစ်ချက်ပါဘူ
းဟုတ်ကဲ့ဦးချအောင်ဟုတ်ကဲ့ဆွနေပြကျေးဇူးပါကျွန်တော်နောက်တူကတော့ဟိုစလိုက်ပွေကုန်းပါမြန်မာနိုင်ငံရပါပဲစလိုက်ပွေကုန်းရဲ့သဘောထားလဲဆွနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီစေဥပဒေနဲ့ပတ်သက်ပြီးတော့မှသူတို့တရားဥပဒေစိုးမိုးကြီးတော့မလုံနိုင်တဲ့ဘဲနဲ့ဥပဒေကထပ်ပြီးတော့မှပြင်ဆင်လိုက်ပြဋ္ဌာန်းနေလိုက်ဘာမှလည်းစိုးမိုးကြီးမရှိဘူးဆိုရင်အလကားပါပဲအဲ့တော့ဒီဥစ္စာငင်းစီဥပဒေကတော့ဟိုပါလေအဲတို့ဟိုတိုက်တူပြည်သားတွေအားလုံးနဲ့တက်ဆိုင်တဲ့ဥစ္စာကျွန်တော်ပြန်စဉ်းစားနေဆိုရင်တော့တစ်ချိန်ချိန်မှာ NLD ကကျွန်တော်ကအာဏာရနေမှာမဟုတ်ဘူးတကယ်လို့မြမကောင်းတဲ့အုပ်ချုပ်ရေးဟိုဟိုပါလေတမရတို့နောက်ပြီးမကောင်းတဲ့အဆိုးအဖွဲ့နဲ့ကျွန်တော်တို့ဂျုံတဲ့အချိန်မှာပြည်သူလူထုတွေကပြောင်းပြန်ခံပြီးတော့မှအဲ့ဒီရဲ့ဥပဒေကိုအလွဲသုံးစားပြီးတော့မှလူကောင်းတွေကိုဟိုခင်ဗျားနိုင်တဲ့ဥပဒေတွေဖြစ်တဲ့အတွက်ရည်စီမှာကြတော့ကျွန်တော်တို့စီမှာပဲခင်ဗျားဥပြန်ထည့်မလားလို့ဘာလို့လဲဆိုရင်တော့ဆန္ဒပြတယ်ဆိုတာငွေနဲ့ဆေးဆောင်ပြီးတော့ပြတ်ခိုင်းတယ်ရှိနိုင်ပါတယ်တုတ်တော့ဘလို့ပဲလုပ်နေပါစေပြည်သူလူထုဟိုစိတ်ပါလေးပါမပါတဲ့ဥစ္စာတော့သူ့အတူပြုတ်သွားမှာပါအဲ့တော့ NLD ကနည်းနည်းစိုးစိမ်လွန်တလားလို့အဲ့လိုပဲမြင်လဲဆရာ
ဟုတ်ကဲ့ကိုစလိုက်ပွေကိုဆွနေရကျေးဇူးပါကျွန်တော်တို့ဒီဆွနေဝတ်တွေကိုအီးမေးလ်တွေ Facebook တွေနဲ့မှတ်ချက်ပေးထားတာတချို့လည်းရှိပါသေးတယ်ဒါဟိုတချို့တော့စုမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ခင်မောင်လွင်းဆိုတဲ့အကောင့်နဲ့ NND စိုးရအနေနဲ့မဲဆန္ဒရှင်တွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုလေးစားရမယ်ဆန္ဒပြတာကိုကြောက်စရာမလိုပါ NND စိုးရသည်မဲဆန္ဒရှင်လူလူရဲ့အခွင့်အရေးကိုမလေးစားရရောက်သည် လူတို့ကိုကြောက်သောအာဏာရှင်အစိုးရဆန်လာသည်ဥပဒေနဲ့လူတို့အခွင့်အရေးကိုထိပါလာသည်လို့ရေးထားပါတယ်တင်ထွန်းအောင်ဆိုတဲ့အကောင့်ကတော့ဦးသိန်းစိန်လက်ထက်တုန်းကဒီလိုသာလုပ်ကြည့်ပါလားလူခွေချိုးပေါက်တာဘာညာနဲ့ကိုယ့်လက်ကြတော့တဲကြောက်တက်ကြပါလားအမတ်မင်းတို့ရဲ့လို့ရေးထားပါတယ်တန်းအေးဆိုတဲ့အကောင့်ကတော့ဦးသိန်းစိန်လက်ထက်တုန်းကအကြောင်းမျိုးမျိုးနဲ့ဆန္ဒဖော်ထုတ်တဲ့နေရာမှာပြည်သူတွေယုံကြည်မှုရတဲ့အဖွဲ့တွေကိုပြည်သူတွေကတောက်ရည်နဲ့အစဉ်ပြေတဲ့စားစရာတွေပေးကြပါတယ်အခုလောက်ပွဲမများဘူးလို့ထင်ပါတယ်အဲ့ဒီတုန်းကလက်ပတ်နီတွေနဲ့နှိမ်နှင်းခဲ့တာလဲဝက်ဝက်ကွဲပါအခုအစိုးရလက်ထက်ကြတော့ထောက်ခံပွဲတွေအများကြီးလှုပ်လာပြီးနေထွက်ပါပေးတယ်ဆိုတာကတော့ငင်းမရဘူးလို့ထင်ပါတယ်ဒီပွဲတွေကိုအချိန်ကုန်လူပိုင်မှန်းခံပြီးလက်ရအောင်လဲလူတို့ကစိတ်ဝင်စားမှုမရှိပါဘူးအခုဥပဒေချမ်းမှာပါတဲ့ပုံမှန်၁၈ပြဋ္ဌာန်းချက်ကမြန်မာစာတက်တဲ့သူတိုင်းနားလည်နိုင်ပါတယ်။ခွင်းစားလှုံ့ဆော်ခြင်း၊သွေးဆောင်ခြင်း၊ဖျားယောင်းခြင်းလို့ပါပါတယ်ရှင်။အဲ့လိုရေးထားပါတယ်ကိုအောင်လင်းဦးရေ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်စာတစ်စာကတော့ဂုံမျိုးတစ်ခါဥလာထွန်းရဲ့စာပါ။သူကတော့လွတ်တော်ဥက္ကဋ္ဌနဲ့တက်မတော်အပြိုင်နွဲပင်နီများလဲကွဲအမျိုးသားလွတ်တော်တွေကပွဲဆိုပြီးဆိုရကောင်းစဉ်ဒါကတော့မီဒီယာသစ်ဖရန်တီးယားရဲ့ငိမ့်စုစီထိုးချက်ပြင်ဆင်အမျိုးသားလွတ်တော်လုံဆောင်နေပုံသတင်းကောင်းစီပါတဲ့တကယ်တမ်းကတော့တစ်ဖက်အာဏာပိုင်တွေဦးစီးလုပ်တဲ့ဆန္ဒပြပွဲကိုတန်ရားနဲ့ထိ ंछ ုပ်ချင်တာလား CSU နဲ့ပြည်သူလူထုကကိုတင်တဲ့အစိုးရကိုထိ ंछ ုပ်ကတ်တန့်ခြင်းလို့ပဲလားမရှင်းပါဘူးတဲ့ကြားကောင်းဖွင့်စကားနဲ့ဆက်လာတဲ့ပြင်ဆင်ချက်ဥပဒေကတော့မကောင်းတာအမှန်ပါတဲ့ဘလို့ပဲဖြစ်ဖြစ်ပြည်သူတွေကစနစ်တကျငြင်းရဲစွာဆန္ဒပြတတ်နေပါပြီတဲ့ဒီမိုကရေစီကိုအမှန်ဥတီတယ်ဆိုရင်ပြည်သူအခြေခံလွတ်လပ်ခွင့်တွေကိုချက်ထွင်ပေးရမှာပါတဲ့အခုကတော့တိုးတိုးပြီးတော့ချုပ်ချယ်လာနေတာရှင်းနေပါတယ်တဲ့စစ်ဆိုးရပြောတဲ့စီကံပြေဝတဲ့ဒီမိုကရေစီကိုတန်ရောင်လိုက်ထင်ရနေတာလားတန်ရရဖြစ်เสียပါတဲ့အခုကိစ္စကတော့ကြည့်မကောင်းပါဘူးဗျာတဲ့အာဏာမရခင်ကတမျိုးကိုအာဏာရလာတော့တမျိုးမလုပ်သင့်ဘူးထင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီတော်တော်ရှင်ရဲ့စာရင်မှာတော့ဥပဒေပြင်ဆင်ချက်ကြောင့်စိတ်ပြည့်တဲ့သဘောထားအများစုကိုတွေ့ရပါတယ်ဒါနဲ့ပတ်သက်လို့ဒီဥပဒေပြင်ဆင်ရေးအစီအစဉ်နဲ့ပတ်သက်လို့အရင်သမ္မတဦးသိန်းစိန်လက်ထက်မှာပြန်ကြားရေးတာဝန်ယူခဲ့ပြီးတော့ဥရထုတ်ကလည်းသူ့ Facebook စာမျက်နှာမှာစာရှည်ကြီးတစ်စောင်နဲ့ဝေဖန်စာရေးတာလည်းတွေ့ပါတယ်သူ့ထဲမှာဒီအချက်တစ်ချက်ကတော့ဒီပြင်ဆင်ချက်ထဲမှာလူသူလူကောက်ချက်ဆွေးနိုင်တဲ့ရေဘူးရဆန်တဲ့ပြဋ္ဌာန်းချက်တွေပါနေတယ်ဆိုပြီးတော့ထောက်ပြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးပေသံအခုပြင်ဆင်ချက်အရဆန္ဒပြတဲ့လူတွေကိုဟိုပြင်ဆင်ချက်အရဆိုရင်ပေါ့လေဆန္ဒပြတဲ့လူတွေကိုပါမယူသသကူညီတာတွေပါလုပ်တဲ့လူတွေအပေါ်မှာရောအေးအေးယူခံရနိုင်တဲ့အခြေအနေမျိုးတွေဖြစ်လာနိုင်တဲ့အနေမျိုးတွေရှိနေလားဆရာ
ဟုတ်ကဲ့ညချိပါတယ်ခင်ဗျအဲအဲ့ဒါကတော့ဒီအခန်းကနေ့ပြင်လူပြင်အခါမှာပေါ့နော်ပုံမှန်ရှိရှိကိုအစ်စ်ပြန်ပြီးတော့ဖြစ်ဆက်ရေးထတာတော့အဲ့ဒီမှာဘယ်လိုဆိုလဲဆိုတော့ဒီသူမဆိုနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့ဒီတို့ဒီတို့အချင်းကိုချင်းတရားကိုပြတ်ပြားစေရန်အကြံဖြင့်ဖြစ်စီတို့တို့ပြတ်ပြားတာအခြေအနေကိုတည်ရရန်ဖြစ်စီငွေတို့မဟုတ်ပစ္စည်းကိုတော့လည်းကောင်းတခြားနိဗ္ဗာန်တစ်ခုခုကိုတော့လည်းကောင်းအတုံးပြည့်လူတူဟာငင်းချမ်းသာဆွေးချင်းနဲ့ငင်းချမ်းသာစီတန်းဆက်လက်ချင်းပြုအောင်စုံစော်ချင်းသွေးဆောင်ချင်းတို့မဟုတ်တိတ်တွင်းချင်းပြုကြောင်းပြုမှုချင်းချားရင်နှစ်နှစ်ကျန်ပိုတော့ထောင်တန်းဆိုပြီးတော့ပြောထားတယ်။အဲဒီကြောင့်လူတူတယောက်ကိုကျွန်တော်တို့ကဟိုဆန္ဒပေါ်ထုတ်မယ်ဆိုတော့တယောက်တယောက်စီးယုံရတာပဲလေတိတ်တွန်းရတာပဲ။အဲအဲ့ဒါမျိုးတော့တဲ့သဘောလည်းမဟုတ်ဘူး။စူပူမှုကိုဖြစ်ပေါ်စေအောင်လို့လည်းမဟုတ်ဘူး။ဒီလိုရေရှက်တစ်ခုနဲ့အစိုးရကိုတာဝန်ပေးတာမချင်တဲ့လူတွေကိုဆန္ဒထုတ်ပေါ်တာကိုရဲမပြေလေတဲ့အကြောင်းအရာကိုအစိုးရကိုသိနေရှင်းတာ။အဲဒါကြောင့်ဒီရေရှက်နဲ့ဒီဥပဒေကိုတတ်ဆန်းရတာဖြစ်ပါတယ်။အဲဒါစူပူအောင်လုပ်တာမဟုတ်ဘူး။စူပူအောင်လုပ်ဖို့ရေရှက်လည်းမဟုတ်ဘူး။ဒီဥပဒေအရကျွန်တော်တို့ကလမ်းပေါ်ကိုငင်းချမ်းသာစီတန်းလက်လည်းမယ်စူဝဲမယ်အဲ့ဒါကိုပဲအခွင့်ရရတာပါတခြားဘာမှစူပေါ်အောင်လုပ်လို့မရဘူးဥပဒေအတင်းကြအကုန်လုံးပြတာနဲ့ထိန်းထားတာပါအဲ့ဒါကိုကျွန်တော်တို့ကဒီဥပဒေကြောင့်နော်ကျွန်တော်တို့ပို့ပြီးတော့ဒီဥပဒေကိုမပြတ်ထားရင်ပို့ပြီးတော့ဟိုစူပမှုရရှင်နေဖြစ်လာနိုင်တယ်အဲဒီလိုလှုပ်ဆောင်ချက်ကြောင့်ဥပဒေကပြည့်ရင်းသားနိုင်တယ်အဲမတော်မတရားဖြစ်လာနိုင်ရဆိုတော့အဲဒါစိုးရင်မှုဟာတစ်ဖက်သက်စိုးရင်မှုပဲဖြစ်ပါတယ်ဒီလိုတွေကတော့မိမိရဲ့ဆန္ဒကိုအဲ့တို့ဖြစ်စီနေတာတွေကိုထုတ်ပေါ်မှာပဲဒါအစိုးရကိုကြက်တဲ့ပြည်အောင်လုပ်တယ်လို့မယူဆတဲ့ဘူးအဲ့ဒါဆိုရင်အရင်အစိုးရရဲ့အဘောဒါအတိုင်း mindset အတိုင်းချစ်သွားလိမ့်မယ်ဒါတော့ဒီဥပဒေကိုပြဋ္ဌာန်းခြင်းဟာဒီရေဘူးရဆန်တဲ့ကလုံးတွေပါပေါ့နော်ကျွန်တော်တို့ဟိုတယောက်ယောက်ကိုတယောက်ယောက်စီးယုံရဆိုရင်ပဲပြောတယ်ဆိုရင်ပဲဒါဒီပေါ်မှာအကျုံးဝင်သွားပါလေကြာအဲ့ဒါကြောင့်ကိုတအားကိုကြောက်ဖို့ကောင်းတဲ့ဥပဒေမျိုးဖြစ်တယ်ဒါအားကိုလိုရာကိုဆွဲပြီးတော့ရမယ်ရှာပြီးတော့လူတယောက်ကိုအပြစ်ပေးနိုင်တဲ့ဥပဒေမျိုးဖြစ်တယ်ဒါကြောင့်ဒီဥပဒေကိုကျွန်တော်တို့ကန့်ကွက်နေရတာပါ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီဥပဒေပြင်ဆင်ချက်ကတော့အမျိုးသားလွှတ်တော်အတည်ပြုလို့ပြည်သူ့လွှတ်တော်မှာရောက်နေပါပြီလွှတ်တော်ထဲမှာဒီအများစုက NLD ကတင်ထားတဲ့ပြင်ဆင်ချက်ဖြစ်တဲ့အတွက်ဒီအတည်ပြုနိုင်မဲ့အခွင့်အလမ်းကလည်းများနေပါတယ်ဆိုတော့တကယ်လို့များမဖြစ်မနေပြင်မယ်ဆိုရင်လည်းဒီဥပဒေမှာဟိုဘလို့ပြင်သင့်ဖြတ်သင့်တဲ့အချက်တွေရှိမလဲကိုအောင်မျိုးမင်းဆွေးနွေးပေးပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဥပဒေတစ်ခုကိုကြည့်မယ်ဆိုရင်ဒီဥပဒေကတကယ်လိုအပ်လားမလိုအပ်လားဆိုတဲ့အချက်နဲ့ပထမအဆုံးတိုင်းတာဖို့လိုအပ်ပါတယ်ဒီအမျိုးကကျွန်တော်တို့လူတစုကိုကအော်ဒါတာစီလက်က ချင်းနဲ့ကြီးဝဲချင်းကြောင့်လူအလုံးရဲ့အခြေခံကိုထိခိုက်တာမျိုးဒါကိုပထမဆုံးသုံးသပ်ဖို့လိုအပ်တယ်။နောက်တစ်ခုကဒါမျိုးလှုပ်ဆောင်ခြင်းကအမှန်တကယ်ရောအကျိုးရှိရလား။ဒီကဲလူမျိုးလှုပ်ဆောင်လိုက်တဲ့အတွက်အနာထက်သေးပို့ပြီးတော့လေးတယ်ဆိုတဲ့ပုံစံမျိုးဖြစ်သွားတဲ့အချက်ဒီနဲ့လည်းဖြစ်တဲ့အခါမှာကျွန်တော်တို့အလကားအကျိုးမရှိပါဘူး။နောက်တစ်ခုကတော့တကယ်တမ်းလှုပ်ဆောင်တဲ့အချိန်မှာကြာထန်းတဲ့အချက်ဒီကလက်တွေ့ကျကျင့်သုံးနိုင်လားဒီအချက်နဲ့လည်းတိုင်းတာဖို့လိုအပ်ပါတယ်။အခုဒီထဲမှာကြည့်မယ်ဆိုရင်ခုနပြောသလိုကျွန်တော်တို့ကငွေကြေးစိုက်တဲ့မှုတွေကိုလုပ်ပါမယ်။တစ်ခါတည်းကျွန်တော်တို့မှာငွေကြေးစိုက်တဲ့မှုကဟိုသူများပေးတာမဟုတ်ပြကိုယ့်ဘက်ကိုရှိသလောက်တစ်ဖွဲ့နှစ်ဖွဲ့ပူးပေါင်းပြီးတော့တော့ကြားသမျှချစ်ချုပ်ပြီးတော့လှုပ်ဆောင်တဲ့အရာမျိုးတကယ်တမ်းကျကျွန်တော်တို့ကအဲ့လိုမျိုးဟာတွေကိုစီးရင်တင်ရမယ်ဆိုပြဿနာအများကြီးရှိနိုင်တယ်။နောက်တစ်ခါဒါတွေကိုကျွန်တော်တို့ထိန်းချုပ်မယ်ဆိုပြန်လို့ရှိရင်လူတူကကြောက်လန့်သွားတယ်။ဘာကြောင့်ကြောက်လန့်လဲဆိုခုနပြောတဲ့ဟိုအရန်ကိုကျေပြန့်တဲ့အဓိပ္ပာယ်ဖြစ်နေတယ်။နိုင်ငံတော်ရဲ့လုံခြုံရေးတို့တရားဥပဒေစိုးမိုးရေးတို့ခုနလည်းကျွတ်သွားပါပြီ။အဲ့ဒါတွေကိုဘယ်သူဆုံးဖြတ်မှာလဲ။ဆုံးဖြတ်မယ်ဆိုရှင်တော့ဆုံးဖြတ်ပိုင်ခွင့်ရှိတဲ့သူကနေပဲဒါကတော့နိုင်ငံရေးလုံခြုံရေးကြည့်တယ်။ဒါကတော့တရားဥပဒေစိုးမိုးရေးကြည့်တယ်ဆိုပြီးတော့သူ့ရဲ့စင်သားစီမီတုံတရားနဲ့လှုပ်ဆောင်မယ
်အတိတ်ကကော်မျိုးမင်းကျွန်တော်အချိန်တလောက်ပဲရတဲ့အတွက်ဒီလောက်နဲ့ပဲရက်ချင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ကော်မျိုးမင်းဦးဖေးသန်းကိုယ်နဲ့ပါဝင်ဆွေးနွေးရတဲ့သူတွေစာရေးမှတ်ချက်ပေးတဲ့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုလည်းပဲထူးကျေးဇူးတင်ပါတယ်ခင်ဗျာ